မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဦးကိုနီကိုလှုပ်ကြံတက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့ဆွဆွဲဖန်းစီခံထားရတဲ့သူတွေကိုဒီကနေ့ဒုတိယအကြိမ်မြောက်ရုံးထုတ်စစ်ဆေးပါတယ်။ဒီကနေ့တရားခွင်မှာတော့တရားမဝင်လက်နက်ကင်ဆောင်မှုစွဲချက်ကိုစပြီးစစ်ဆေးတာဖြစ်ပါတယ်။အပြည့်စုံကိုတရားရုံးမှာကိုရန်သတင်းသွားယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်မှတ်မိခါကပြောပြပေးပါလိမ့်မယ်။
ရှင်းနေဤဦးကုန်ဤကိုလှုပ်ကြံတက်ဖြတ်မှုနဲ့ဆွဆွဲခံထားရသူတွေဖြစ်ကြတဲ့ဦးကြည်လင်း၊ဦးအောင်ဝင်းစော၊ဦးအောင်စောထွန်းတဲ့ဦးစရာဖြိုးတို့ကိုဖမ်းဆီးပြီးကြတဲ့ကဆိုရင်ဒီကနေ့တရားစစ်ဆေးတာဟာအမှုနဲ့ဆက်ဆက်ပြီးပထမဆုံးကြားနာစစ်ဆေးခဲ့တာပါဆွဲဆိုထားတဲ့ပုံမှန်တွေထဲမှာတင်တရားမဝင်လက်နက်ကင်ဆောင်မှုပုံမှန်နဲ့ပတ်သက်ပြီးစစ်ဆေးတာလည်းဖြစ်ပါတယ်အခုဖမ်းဆီးထားသူ၄ဦးထဲမှာဦးကြည်လင်းနဲ့ဦးအောင်ဝင်းစော်တို့နှစ်ဦးကိုပဲလက်နက်ပုံမှန်တတ်ထားပြီးဦးအောင်စော်ထွန်းနဲ့ဦးစရာဖြိုးတို့မပါပါဘူး။အဲ့ဒီတဲကမှဦးအောင်ဝင်းစော်ကိုဒီလက်နက်ပုံမှန်နဲ့တတ်ပြီးတရားမစွဲသင့်တဲ့အကြောင်းတရားခွင်ထဲမှာတင်ပြခဲ့ပြီးတရားခွင်အပြီးမှာလည်းဦးအောင်ဝင်းစော်နဲ့ဦးအောင်စော်ထွန်းတို့ရဲ့ရှေ့နေဦးအောင်ခိုင်ကသတင်းတောက်ကိုပြောပြခဲ့ပါတယ်
။လုံးလုံးစရာစာရွက်စတမ်းအရာကိုရဲဆွဲတာကတိန်းတာကတနက်ကုတ်ကြည်ဆောင်ကိုကြည်ရှိစရာတိန်းတာလေ။မင်းလားတော့မိတာကအောင်လင်းစော်ကအဲ့နာမိတာမဟုတ်ဘူးလေ။အောင်ဆောင်မိတာကဒင်းစာရှင်းလင်းမှာပါလို့တန်လို့တားမှာမိတာလေအဝေးကြီးလေသူဒီသနတ်နဲ့ကြည်သာနဲ့အောင်ဆောင်နဲ့ပတ်သက်ကြောင်းရက်တက်ပွဲဟာတင်ပြထားတဲ့အချက်လည်းဘာမှမရှိဘူးဒီမိတဲ့တန်နတ်နဲ့ကြည်သာဟာအောင်ဆောင်နဲ့ပတ်သက်ကြောင်းတက်တည်ထူရမှာကတရားစွဲဖွဲ့ကြီးရက်တက်ဖွဲ့ထူရမှာနော်အဲ့တော့ခုလက်ရှိလာပြောတဲလူတဲလူဖြစ်တဲ့လူရဲမှုကထွက်တာကတော့အောင်ဆောင်ရှိကတိန်းထားတာမဟုတ်ဘူးအမှန်လည်းဟုတ်တယ်ကြည်ရင်မဲလာတို့မှာတွေ့တဲ့နေရာကောက်သိနေတာဟုတ်ကြည့်ဆောင်တဲ့နာကိုအောင်းဝန်းစုံကခိုင်းထားတယ်အောင်းဝန်းစုံနဲ့ပတ်သက်တဲ့အထောက်အထားဆောင်စတာလည်းမတွေ့ဘူးဒါပဲရှားလို့ဒါပဲမိရပ
ါအခုဖန်းစီထားသူ၄ဦးအပြင်နောက်ထပ်တန်တရားရှိထားသူဦးအောင်ဝင်းခိုင်ကိုသူနေထိုင်ရာတကေတမြို့နယ်မှာဖန်းစီခွင့်ဝရမ်းအပြင်တနိုင်ငံလုံးဘယ်နေရာမှာမဆိုဖန်းစီခွင့်ပြုတဲ့ဝရမ်းထုတ်ပေးဖို့တရားလိုရှေ့နေဦးနေလာကရှောက်ထားခဲ့တာကိုမလို့အပ်ဘူးဆိုပြီးဒီခရိုင်အထူးတရားရုံးကပယ်ချထားခဲ့ပါတယ်ဒါကြောင့်တိုင်းတရားရုံးမှာဆက်ပြီးတင်ပြလျှောက်သွားမယ်လို့ရှေ့နေကြီးဦးနေလာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။ပေခဲ့တဲ့ကိစ္စပေါ်မူတည်ပြီးတော့အဲ့ပေခဲ့တဲ့ဟာကိုဒီနေ့ကတော့ယုံကြည်မှမရှိတော့မတည်ဘူး။ဒီနေ့ကဆိုင်ဆိုင်ရတယ်။ဒါမဲ့ဟိုခမန်းကြီးအဖင်လာမဲ့ရုံးဖွင့်တဲ့ရက်အင်္ဂါနေ့မှာအဲ့ဟာကိုရောင်းတိုင်းဒီသာကြီးတရားလွတ်တော်ရာဇဝတ်ဆိုင်ရာပြည်စီမှုပြင်သွင်းမှာဖြစ်ပါတယ်။
ဒီကနေ့အမှုစစ်ဆေးတာကိုလာရောက်လေ့လာတဲ့အရက်သားတဦးဖြစ်သူဦးမြင့်လွင်ခိုင်ကတော့ဒီမှုနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုပြောပြခဲ့ပါတယ်
။တေခံကကွင်းဆက်တွေပြည့်နေတဲ့သဘောတရားရှိနေတာပေါ့နော်။အဲ့တော့တေခံကလွတ်နေတဲ့တချို့တေခံတွေလွတ်နေတဲ့အတွက်ကြောင့်အမှုတိဆောက်တဲ့အခါမှာတော့အခက်အခဲရှိလိမ့်မယ်လို့ထင်တယ်။အဲ့ဒါအဲ့ဒီအတွက်ဒီလည်းအသိတော့အားမရဘူးပေါ့နော်
။လက်ရှိဖမ်းဆီးထားတဲ့ဦးကြည်လင်းခါဖို့တူးကိုကျူတင်ချန်စီလူတက်မှုဥပဒေပုံမှ302လက်နက်ဥပဒေပုံမှ19စလူဝင်မှုဆိုင်ရာဥပဒေပုံမှ73ဥအောင်ဝင်းစော်ကိုကျူတင်ချန်စီလူတက်မှုဥပဒေပုံမှ302လက်နက်ဥပဒေပုံမှ19စဥစေယာဖြိုးကိုလူတက်မှုပုံမှ302ဆက်သွယ်ရေးဆိုင်ရာဥပဒေပုံမှ69လိန်လယ်မှုဆိုင်ရာဥပဒေပုံမှ420 468ထွက်ပြေးနေတဲ့ဥအောင်ဝင်းခိုင်ကိုလူတက်မှုဥပဒေပုံမှ302စတဲ့ပုံမှအသီးသီးတွေနဲ့မှုခင်းရက်တက်ဖွဲ့ကတရားဆွဲဆိုပြီးတရားရုံးကိုတင်ပို့ထားတာပါအမှုကတော့အခုလာမဲ့တောက်ကြမက်လာ31ရက်နေ့မှာဆက်လက်စစ်ဆေးသွားမှာဖြစ်ပါရဲ့ရှင်